မနေ့ပြန်စနေနေ့ဆိုရင် NLE အထွေထွေရင်းမှုဒေါ်အောင်ဆန်းစုကြည်နေရင်အကျေချုပ်ချခံရတာ၃နှစ်တည်ပြီပါပြီ။မြန်မာပြည်သူတွေကတော့အခုရပိုင်းအတွင်းမှာဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာလိမ့်မလားလို့မျှော်လင့်ချက်တွေရှိနေတဲ့အကြောင်းပြည်တွင်းကိုဆက်သွယ်မေးမြန်းချက်တွေရသိရပါတယ်။ဒီကနေ့မနေ့ကဆိုရင်ဒေါ်အောင်ဆန်းစုကြည်ရဲ့နေရင်ရှိမှာနိုင်ငံသားသတင်းတောက်တွေနဲ့သတင်းသမားတို့သွားရောက်ပြီးနေရင်နဲ့ခြံဝင်းကိုလှည့်ပတ်ပြီးသတင်းဓာတ်ပုံတွေရယူနေတယ်လို့စုံစမ်းသိရှိရပါတယ်။လောလောဆယ်ဒေါ်အောင်ဆန်းစုကြည်နေထိုင်တဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းအိမ်မ54နေဟာတိတ်ဆိတ်ငြိမ်သက်နေပြီးလုံခြုံရေးကတော့အရင်တန်းချထားတော့မယ်လို့အဲ့ဒီကိုရောက်ခဲ့တဲ့လူငယ်တယောက်ကအခုလိုပြောပြပါတယ်
။ Competitive debate မှာ motor ticket ပြောင်းစီရတယ်။ Yeah you the phone ထားတဲ့လူ Competitive debate တွေမှာ၃ရောက်စီလိုက်ရှိတယ်။ Now and ဒေါ်အောင်ဆန်းစုကြည်ရဲ့ခြံရှိတဲ့မှာလုံခြုံရေး၅ရောက်လောက်ရှိတယ်။အဲ့လိုလက်ကလုံခြုံရေးပေါ့။ပြောရရင်တော့ဖြတ်သွားတဲ့ကံမှာ Yeah you the phone ထားတဲ့ကျဲပြေရောက်ခံတော့မြင်ရပါတယ်။အိမ်ကလမ်းမြင်ရတယ်ပေါ့။လမ်းမြင်ရကြတဲ့စစ်ချောင်းဥပါရှင်တို့ပြရ
။ဒေါ်ဆောင်စကြည်နေရှိရောက်ခဲ့သူတယောက်ကပြောပြသွားတာဖြစ်ပါတယ်။အမိမဖော်လို့တဲ့အကြောင်းသားကောင်းဆောင်တယောက်ကတော့သူတို့ဟာမနေ့ပြန်ဒေါ်အောင်ဆောင်စုကြည်လွတ်မြောက်မယ်ဆိုတဲ့သတင်းကိုအခိုင်အမာရထားပြီးနိုင်ငံသားသတင်းတော့တွေကလည်းဒီကိစ္စကိုချုပ်တင်သိထားတဲ့အကြောင်း RFA ကိုပြောပြပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုအတည်ပြုနိုင်တဲ့သတင်းအချက်အလက်တွေကတော့စုံစမ်းမေးကြည့်လို့မရသေးပါဘူး။NLD အဖွဲ့ချုပ်ကတော့ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်မနေ့ပြန်ပြုလုပ်မဲ့ NLD ပါတီရွေးကောက်ပွဲအောင်ပွဲနှစ်ပတ်လည်မှာထပ်မံတောင်းဆိုအောင်မယ်လို့ပြောပြပါတယ
်။အခုကျွန်တော်တို့ကြားနေရတဲ့သတင်းတွေကဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးကနှိမ့်ကျလာတယ်လို့သိရပါတယ်။အဲကျွန်တော်ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးကတော့အမူအရာကကျွန်တော်တောင်းဆိုကြပါတယ်။28နှစ်မှာလည်းဆက်လက်တောင်းဆိုရအောင်မှာဖြစ်ပါတယ်
။အဲ့ဒါကတော့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းပြောသွားတာပါ။ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးဟာမြန်မာနိုင်ငံရေးအတွက်အခရာကျတာမို့သူ့ကိုအများဆုံးလှုပ်ပေးရမယ်လို့လည်း76ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကနေထပ်မံပြီးတောင်းဆိုလိုက်ပါတယ်
။ဒီတော့စာစုကြည်ရဲ့အရေးပါမှုကဘယ်လောက်အတိုင်းတာရှိတယ်ဆိုတာကိုကျွန်တော်တို့ကဒီသူ့ဘာရဲ့လွတ်ရဲ့စေပြီဖြစ်တဲ့ဒီ28ရဲ့နေ့မှာသူလွတ်လာမလားမလွတ်လာဘူးလားဆိုတဲ့အချက်ပေါ်မှာအချိန်ကာပြီးတော့ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်။ကျွန်တော်တို့ကတော့သူ့ကိုရာနှုန်းပြည့်ရေးပါတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်လူကိုသူ့မှာဖြစ်မယ်ဆိုတော့ကျွန်တော်တို့ကခိုင်ခိုင်မာမာကျွန်တော်တို့ကတောင်းဆိုန
ေတယ်78ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ပြောသွားတာပါအဲ့လိုပဲဒေါ်အောင်ဆန်းစုကြည်ကိုမလွတ်ပေးရင်တော့မြန်မာနိုင်ငံရေးဟာလေကြောင်းနဲ့နေနေတဲ့အစူးတစ်ခုလိုဖြစ်နေတာမို့သူ့ကိုအများဆုံးလွတ်ပေးဖို့ပြီးတော့တွဲဆုံဆွေးနွေးမှုတွေလုပ်ကြဖို့အမျိုးသားနိုင်ငံရေးမှာဦးဝင်နိုင်ငံလည်းပြောပါတယ်ဒါကြည
့်လို့မလွတ်ပေးပြီးတော့အခြေအနေကိုဘယ်လိုကြည့်လဲအောင်လုပ်မလဲဆိုတာကိုကျွန်တော်အဲ့ဒါကိုစဉ်းစားကြည့်ချင်တယ်နော်ဒါကြောင့်ဒေါ်ဆုမလွတ်လို့ချင်းနာလေကြောင်းမှာရှိနေတဲ့ရှိဘူးရှိတခုတော့ပဲကျွန်တော်တို့ဒါကအဆုံးရှုံးတစ်ခုဖြစ်မှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးမှာဒါတော့အဲ့လိုမြန်မာနိုင်ငံရဲ့နိုင်ငံရေးမှာအဲ့ဒီလေကြောင်းမှာရှူးရှူးနေတာမျိုးကျွန်တော်တို့ဖြစ်နေတယ်ကြာလတ်ကလည်းဘယ်လိုလဲစိတ်ထမ်းကြကြမှာမဟုတ်ဘူးကြာ
အမျိုးသားရေးဦးဝင်းနိုင်ပြောသွားတာဖြစ်ပါတယ်1988ခုနှစ်ကနေမြန်မာနိုင်ငံရေးလောကတဲကိုရောက်ရှိလာတဲ့ဒေါ်အောင်ဆန်းစုကြည်ဟာသူ့ရဲ့နိုင်ငံရေးသက်တမ်း18နှစ်မှာနေရင်အကျယ်ကျုံးနေနေရတဲ့ဘဝကတော့စနေခွဲကြော်ကြော်ရှိနေကြောင်းပါခင်ဗျာ